မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အများကတော်လေးစိတ်ဝင်စားရှိကြတဲ့ဒီဥပဒေချမ်းတစ်ခုပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတာကြောင့်ဆိုပြီးတော့လူခွင့်လှုပ်ရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကကန့်ကွက်နေကြတဲ့စက်သွေးပုံမှန်66ဂါကြီးပါတဲ့ဒီစက်သွေးရေးဥပဒေပြင်ဆင်ချက်မူကြမ်းထွက်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ကွက်သူတွေအတွက်ကျေနပ်လောက်ဆရာရှိပါသလားကျေနပ်အားရဆရာမရှိဘူးဆိုရင်လည်းဘာကြောင့်ပါလဲဒါကြောင့်မလို့ဒီတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုတိုက်ရိုက်လိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်သူကတော့မန္တလေးမြို့ကရှင်နေကြီးဒီမြန်မာနိုင်ငံရှင်နေများကွင်ရဲ့အထက်မှပါရဲ့ခေါင်းဆောင်သူလည်းဖြစ်ပါတယ်ရှင်နေကြီးဦးသိန်းတန်းဦးပါနောက်နှစ်ဦးကတော့ဒီဆက်သွေးဦးတွေပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်ကြွလှုပ်ရှားသူတွေဖြစ်ကြပါတယ်ပထမတူကတော့ကြပြားဆရာမောင်ဆောင်ခါပါနောက်တစ်ယောက်ကတော့မတ်ဝေဖြိုးမြင့်နှစ်ယောက်လုံးကဒီဆက်သွေးဥပဒေပြင်ဆင်ရေးနောက်ပုံမှန်66ဂါကြီးဖြတ်သိမ်းပူအောင်အဖွဲ့ရဖြစ်ပါတယ်ကျွန်တော်ရေစုံမတ်ဝေဖြိုးမြင့်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာမတ်ဝေဖြိုးမြင့်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါရှင
်မတ်ဝေဖြိုးမြင့်အခုသူတို့ဒီဆက်သွေးပုံမှန်ပြင်ဆင်ဖို့အတွက်မူကြမ်းအများပြည်သူကိုအစိုးရထုတ်ပြန်လိုက်ပါပြီအဲ့တော့တူးကြရများဘာတွေများပြောင်းလဲသွားတာဒရိထားမိပါလဲပြောင်းလဲမှုဘာတွေ့ရပါလဲ
ဟုတ်ကဲ့ကျမတို့အနေနဲ့ပေါ့နော်အခုဒီမှာဆိုလို့ရှိရင်ဒီအခုပြင်ဆင်တဲ့ဒီဥပဒေချမ်းဟာဒီအားနည်းချက်တွေအများကြီးရှိတာကိုတွေ့ရတယ်ကျမတို့ဒီလက်ရှိပေါ့နော်အနေထားပေါ့နော်ဒီလက်ရှိမှာရှိနေတဲ့ဒီလက်ဆက်ထုတ်ပေါ်ပြောဆိုခြင်းနဲ့ဒီအခြားသူခွင့်ရေးတွေပေါ်မှာတက်ရောက်နေတဲ့ဆိုရင်အနေထားတွေကိုအခုဥပဒေချမ်းကကျမတို့ဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတဲ့အချက်ကိုတွေ့ရတယ်ဥပမာအပြင်ပြောရမယ်ဆိုလို့ရှိရင်ဒီပုံမှန်66ဂါကြီးကိုပေါ့နော်သူတို့ပြင်ဆင်တဲ့အခါမှာဒီအသေးဖြတ်မှုကိုဆက်ပြီးတော့ထားရှိထားတယ်အသေးဖြတ်မှုကိုရာဇဝတ်မှုအဖြစ်ပေါ့နော်ဆက်ပြီးတော့ထားရှိထားတယ်ဆိုတဲ့အချက်ကပါပါတယ်နောက်တစ်ခုကကျတော့ဒီအမခံပေးနိုင်လေဆိုတဲ့အချက်တစ်ခုပါပါတယ်ဒါပေမဲ့အဲ့ဒါကလည်းကျမတို့အနေနဲ့ကြည့်လိုက်တဲ့အခါကျတော့ဒီတို့ကတော့တုံးထားတဲ့စကလုံးအဖြစ်ကိုကဒီအမခံပေးနိုင်ဒီပြစ်မှုများအဖြစ်သတ်မှတ်ပြီးဆိုပြီးတော့ဒီ66ဂါကြီးမှာပါတဲ့ပြစ်မှုတွေကိုပေါ့နော်ဆိုပြီးသတ်မှတ်ထားတဲ့အနေထားဖြစ်ပါတယ်ဒါပေမဲ့အဲ့ဒါကလက်ရှိအချိန်နဲ့ထူပြီးတော့ပိုကောင်းလာတယ်လို့ကျမတို့တို့ယူဆလို့မရပါဘူးဘာလို့လဲဆိုတော့စကလုံးတုံးတာကအမခံပေးနိုင်ပြီးပြစ်မှုများအဖြစ်သတ်မှတ်ပြီးလို့ပဲတုံးထားတာဖြစ်တဲ့အတွက်ကြောင့်မလို့အမခံပေးမယ်လို့ဆိုတဲ့အတိတ်တွေမတက်ရောက်တဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့လက်ရှိချင်းနဲ့ထူပြီးတော့ခလာပူကောင်းလာတယ်လို့ကျမတို့မမြင်လို့ပါဦးရှင့်
ဟုတ်ကဲ့ကျွန်တော်မတ်ဝေဖြူပြီးခဏလေးပါကုဆောင်ခါကိုမေးချင်ပါတယ်ခင်ဗျာကုဆောင်ခါကကိုတိုင်ကလည်းဒီပုံမှန်66ဂါကြီးနဲ့ဖန်စီထောင်ချခံရတဲ့ပုံကူဖြစ်ပါတယ်အဲ့တော့အခုအစိုးရကမူကြမ်းပြင်ဆင်လိုက်တဲ့အပေါ်မှာကုဆောင်ခါကလည်းဒီပြစ်စင်ရေးမှာလုံနေတဲ့အခါကျတော့လက်ခံနိုင်ချေရှိလားဘာလို့လက်မခံနိုင်ဘူးလဲ
ဟုတ်ကဲ့ဟိုကကျွန်တော်တို့ဒီအရက်အတွက်ဖွဲ့ကြီး22ဖွဲ့ပါတယ်ဒီခဏပြီးကောင်းဖွဲ့ကနေပြီးတော့ပြီးခဲ့တဲ့ဒီ20ပြီးခဲ့တာ21ရက်နေ့ရပဲလစ်တော်နဲ့အစိုးရဖွဲ့ကိုအဲ့ဒီဆိုရင်ကျွန်တော်ရဲ့ဒီတောင်းဆိုချက်20နဲ့30ကိုပြုလုပ်ခဲ့တာရှိရပါတော့။ဆိုတော့အဲ့ဒီ23ချက်မှာဘာဒီပါလဲဆိုတော့ဒီဆက်ပေးရင်းတွေထဲမှာဒီပုံမှန်66ဂါကြီးကိုဖြတ်သိမ်းဖို့ရအခြားဥပဒေပုံမှန်ကြီးပြင်ရမှာရှိတဲ့ချက်ဟာတွေကိုပြန်လည်တုံ့ပြန်ဖို့ဆိုပြီးတော့ကျွန်တော်ကအကြံဉာဏ်ပေးထားတာရှိရပါတော့။ဆိုတော့အဲ့ဒီ23ချက်စလုံးဟာဒီလူရှိချင်းခံရရလို့ကျွန်တော်ပြောတင်တယ်။ဘာလို့ဆိုတော့ကျွန်တော်ဖြတ်ရမယ်ဆိုတဲ့66ဂါကြီးကိုလက်ရှိဒီဥပဒေထဲမှာပြင်ရမယ်ပြင်ထားပြီးတော့ပြင်ဆင်ရပါမယ်ဆိုတဲ့အခြားအဲ့အချက်နဲ့ဒီအားလုံးကိုအစိုးရကတိုးချိထားခြင်းမရှိဘူးနော်။ဒါဆိုပြင်ဆင်ရမယ်ဆိုတာကအမှဟိုကျွန်တော်အခြားအချက်တွေဆိုဥပမာပုံမှန်89လောက်ဟာမျိုးဆိုဟိုမဖြစ်မနေကိုပြင်ထည့်ရမယ်လို့ကျွန်တော်ယူဆတယ်။ဒါဆိုတော့ပုံမှန်89လောက်ဆိုရင်ဒီတမန်ငံလုံးရဲ့အင်တာနက်ရရှိမှုကိုဒီအစိုးရကနေပြီးတော့အချိန်မရွေးတိတ်ချပြီးလိုရတဲ့ပုံမှန်တစ်ခုအနေနဲ့ရှိနေတယ်ဘောနော်။ဆိုတော့ကျွန်တော်တို့ဟာဒီလူ့ဒီလူ့ကဘောဇုခွင့်ကြီးဒီတော့ဒီလူ့ခွင့်ရေးရဲ့အောက်မှာရှိတဲ့ဒီအင်တာနက်လူ့လက်စွာရရှိခွင့်ပေါ့နော်အဲ့ဒီဟာကအရင်ကြီးကြီးတယ်ပေါ့ဘလို့အချိန်မီမှာမှကျွန်တော်တို့ရဲ့အင်တာနက်အဆက်ကိုဖြတ်တောက်တာမျိုးကျွန်တော်တို့လက်မခံနိုင်ဘူးအဲ့ဒါပုံမှန်89ဟာမဖြစ်မီပေါ့နော်ပယ်ဖြတ်ရမယ်ပြီးတော့85လို့ဟာမျိုး89လို့ဟာမျိုးကတော့ကျွန်တော်တို့ရဲ့ဒီ privacy တော့ဒီဖုန်းပြောတာတွေဆိုတာတွေနောက်ကျတော့ကျွန်တော်တို့ရဲ့ဒီ online မှာရှိတဲ့ကျွန်တော်တို့ရဲ့ private data တွေအလုံးကိုအစိုးရကနေပြီးတော့အဲ့လိုမျိုးအဲ့ဒီကနတယ်လီကွန်ကွန်မြူနတီကနေတင်တိုက်ရိုက်ပေါ့နော်အချိန်မီတရှိမှုကအဲ့ဒီပုံမှန်85လို့ပုံမှန်88လို့ဟာမျိုးကခွင့်ပြုထားကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာတွေကလည်းတော်တော်ကြီးကိုအန္တရာယ်များတယ်ပေါ့ကျွန်တော်ကအငြင်းနဲ့ထောက်ချက်ကာကြီးကိုပဲကျွန်တော်တို့ပြောနေတာကအခုကလည်းသူရကလည်းထောက်ချက်ကာကြီးကိုပြင်လို့ကြည့်ရတယ်ပေါ့ကျွန်တော်ကအဲ့ဒီကထောက်ချက်ကာကြီးဖြစ်ဖို့တည်းမဟုတ်ဘူးအတပြီးတဲ့စိုးရိမ်ပုံမှန်တွေဟာဒီစက်ပေဥပဒေထဲမှာရှိနေသေးတယ်ဆိုတာလည်းကျွန်တော်ကသတိပြုနေတယ်ဆိုတော့အဲ့ဒီတောင်းဆိုချက်တွေအားလည်းဒီလက်ရှိဥပဒေထဲမှာလက်ရှိခံရတဲ့အတွက်ကျွန်တော်ကတော့ ော်ဒီလက်ရှိဥပဒေကြမ်းကိုတော့လက်ခံနိုင်မရှိဘူးလို့ပြောချင်တာပါဗျ
။ဟုတ်ကဲ့ကုဆောင်ကကျေးဇူးပါဒီလိုက်မှာခဏနေပေးပါကျွန်တော်၈နေဦးသိန်းတန်းဦးကိုမေးချင်ပါတယ်ကျွန်တော်၈နေဦးသိန်းတန်းဦးတော့ဥပဒေရှုထောင့်နေပဲအဓိကထားမေးချင်ပါတယ်ရှင်းနေဦးတန်းဦးသိန်းတန်းဦးခင်ဗျာအခုဒီဆက်သွယ်ရေးဥပဒေပေါ့လက်ရှိမူရင်းရှိထားတဲ့ဟာကောအခုမူကြမ်းပြင်ဆင်တဲ့ဟာပေါ့ဗောနော်တကယ်ပဲမြန်မာနိုင်ငံမှာလူအပ်ရဲ့လားတခြားအသေးဖြစ်မှုဥပဒေလည်းရှိတယ်လို့ပြောပါတယ်တကယ်ဒါမျိုးကိုဦးသိန်းတန်းဦးရဲ့အမြင်သိချင်ပါတယ်လုံးဝဖြတ်သိမ်းပြဖို့လိုလားပြင်ဆင်ဖို့လိုလား
ကျွန်တော်တော့လုံးဝဖြတ်သိမ်းနေပါတယ်ဒါဟာဒီဆက်သွယ်ဥပဒေတစ်ခုလုံးကရည်ရွယ်ချက်က high business ဆိုဗျာဒီကိုရင်းနဲ့ဆက်သွယ်ဆောင်ရွက်တဲ့ဒီလုပ်ငန်းတွေကာဝယ်ပေးလို့ဆိုဆိုတယ်ဒါပေမဲ့တကယ်တမ်းလက်တွေ့သုံးချက်သုံးပြနေတာ66ကာကြီးပေါ့နော်66ကာကြီးမှာပါတဲ့အခုပြင်ပေးလိုက်တယ်ဆိုတော့အချက်ပုံမာတွေပေါ့နော်အသေးဖြတ်တာနှောက်ဖြတ်တာချင်းကြောက်တာ6လတန်းကြာဒါတွေကဘုံကရာဇတ်ကြီးမှာပါပြီးသားပါပဲရာဇတ်ကြီးမှာပါပြီးသားကိုဒီမှာထည့်ပြီးတော့စနေဖိနှိပ်ချုပ်ချယ်ဖို့လုပ်တယ်တကယ်လည်းတရားစွဲနေကြတယ်ဒါအဖြစ်ကျွန်တော် freedom of expression ပေါ့ဗျာ FOE နဲ့ဒေါ်လာစာထုတ်ဖို့ပြောကြားခွင့်နဲ့ကျွန်တော်တို့ဒီဒုက္ခရေးပြည်သားတန်းပေးထားတဲ့ဒီလူလက်ခွင့်တွေကိုဖြတ်သိမ်းတဲ့ဥပဒေရဖြစ်တဲ့ဥပဒေရဆိုရင်ကျွန်တော် draconian law ခေါ်တာပေါ့ဗျာအဲ့ဒါဖိနှိပ်ချုပ်ချယ်တဲ့ဥပဒေတရားတွေဒါမရှိတင်ပါဘူးပြည်နာမဟုတ်တော့ချက်ကိုချက်ပေးရမှာပ
ါဟုတ်ကဲ့တကယ်တမ်းပြောမယ်ဆိုရင် internet cyber သုံးတဲ့ခါမှာအဲ့ပုံမှာလည်း abuse ဆိုမျိုးပေါ့နော်တစ်ဖက်သားလိုလက်ခွင့်ကိုတွားပြီးတော့ထိပါတဲ့အရေးသားတွေပြောဆိုတွေဒါမျိုးတွေလည်းရှိတတ်ပါတယ်အဲ့တော့ဒီအခြေအနေမျိုးထိမ့်ဖို့အတွက်ကောဒီလိုဆက်သွယ်ဥပဒေမျိုးကမလိုအပ်ဘူးလား
ကျွန်တော်ထင်တယ်အဲ့ဒါကပြီးကြားလို့ရမှာဗျ cyber law ကို cyber ဥပဒေကပြီးကြားပြန်ခံရမယ်နိုင်ငံတကာမှာတော့ပြီးကြားဖြစ်ပြီပဲဒါအကုန်ရောပြီးတော့ချိန်ကျတဲ့ဘောဖြစ်ခုနကကိုသောင်းခပြောတော့လေခွန်ငါခွန်ခွန်ဒါတွေကကြောက်ကြကောင်းခွန်ချစ်သူကဒါတွေကဒါတွေကတကယ်တမ်းပြောနေဆိုရင်ခုနောက်ဆုံးကြာထမ်းလိုက်တဲ့ဒီနိုင်ငံသားတွေရဲ့ဒီပုံကိုယ်ရေးဆိုင်ရာလုံခြုံမှုနဲ့သူကကန့်ဆန့်ကျင်တယ်ဗျအချောင်းမှမဆန့်ကျင်ဒါမျိုးတွေဖြစ်နေတယ်။နောက်နောက်တစ်ခါဒီဟာတကယ်တမ်းဖြစ်တင်တာကစိုက်ဘာဥတွေကိုပြီးကြားပြန်ထမ်းရမယ်။စိုက်ဘာတရားဥတွေကပြီးကြားထောင်ရမယ်။ဒီလိုဖြစ်ရတော့အခုကဒီလိုပုံမှန်နဲ့ဆိုရဲဆောက်ဆောက်ကကြီးနဲ့ဆိုရဲဒီပညာလာတဲ့ပြည်ခံတဲ့လူကဟိုစက်တော်ဝင်ဌာနလေဒီဒီတက်ဆိုင်ရာဝင်ဌာနကွန်ပျူတာတုံးတဲ့ဈေးကြီးတော့ကလာတဲ့ပြည်ခံတာတရားသူကြီးကအင်တာနက်တော့မတုံးတဲ့ဈေးကြီးကတရားကိုနားထောင်နေရှိဈေးကြီးနဲ့မှဒီဟာတိကျတဲ့ဟာမရနိုင်ဘူးဒီဥရိစေမပါဘူးအဲ့တော့ခုနဒီဥဒဏ်ညုံပြောတယ်လို့ကျွန်တော်တို့ကတိကျစိုက်ဘာဥရိစေကတိကျပြခံလို့တိကျစိုက်ဘာတရားကိုထောင်နေတဲ့ဒီဥရိစေတော့ဖြစ်
ဟုတ်ကဲ့ခင်ဗျကုဆောင်ခတစ်ချက်မေးချင်ပါလေကုဆောင်ခရဲ့ခုနကကုဆောင်ခတို့အနေနဲ့ဒီဥပဒေပြင်ဆင်ရေးနောက်66ဂါကြီးဖြတ်သိမ်းရေးလှုပ်ရှားတဲ့ကိစ္စမှာအခုလက်ရှိကျွန်တော်အာနာယ NLD ပါတီတွင်းမှာလည်းဒီဥပဒေကိုဖြတ်သိမ်းရေးမသိမ်းရေးအယူဆကွဲမှုတွေကျွန်တော်တို့ကြားနေရပါတယ်ခင်ဗျအဲ့တော့ဒီအစိုးရဘက်ကိုဖြစ်စီလွှတ်တော်ဘက်ကိုဖြစ်စီကုဆောင်ခတို့ဒီလှုပ်ရှားရေးပူးပေါင်းရေးအဖွဲ့ကဘယ်လောက်ထိချိတ်ကပ်ထားပြီးလဲဘယ်လောက်ထိအောင်မြင်မှုရထားသေးတယ်
ဟုတ်ပါပြီဟိုအောင်မြင်မှုရထားလဲဆိုတော့ကျွန်တော်တို့ပြေဆုံးခဲ့ပြီးတော့ဒီဒီနှစ်ပတ်ကျော်ကြာမှာပဲကျွန်တော်တို့ရဲ့ဒီဘောတောက်စုတက်တင်နဲ့လောကဒီဖြေခဲတဲ့ဒီဥပဒေထွက်လာတာကိုသိချင်အောင်ကျွန်တော်တို့နဲ့တက်တော်နဲ့ကအဒီနဲ့လောကမရှိပါဘူးကျွန်တော်တို့ရဲ့ဒီအကြက်ကဖြစ်ကြီးရဲ့တန်ဟာလေးလူရှိခံထားရဲ့ဆိုတာကတိတိတာသင်ထားရဲ့လို့ကျွန်တော်ပြောချင်နေတာဆိုတော့ဘာနောက်ဆက်တော့အများကြီးရဲ့ဒီချက်မှာကျွန်တော်ဟိုဆရာပြောထားတဲ့ဟာတွေလည်းဟိုပါဖြစ်တယ်ပြီးတော့အဓိကကဒီဥပဒေမှာလက်ရှိပြင်းတဲ့ဟာမာတွေကိုကျွန်တော်တို့ကအားနည်းချက်တွေထပ်တွေ့ရပေါ့။ဥပမာဒီပုံမှန်ရှိစေခောက်ပြီးမှာရင်ကောင်းကဒီစက်ကြေကွန်ကြီးဌာနကြီးကနေပြီးတော့ခွင့်ပြုချက်ကြီးကရယူရမယ်ပေါ့နော်။ဒါတရားမစွဲခင်ခွင့်ချက်ရင်ရယူရမယ်ဆိုတာမျိုးပါတယ်။အခုကျအဲ့ဒီဟာအဲ့ဒီ gloss ကိုဖြုတ်ပလိုက်တယ်ပေါ့နော်။အဲ့ဒီ gloss ကိုဖြုတ်မှဖြစ်တဲ့အတွက်အခုဆိုရင်ဒီလက်ရှိဒီဥပဒေတစ်ခုမှာဒီတရားစွဲမယ်ဆိုရင်ဥဒီတို့ဒီအမှုတစ်ခုဖြစ်ဖို့ဆိုရင်ဒီရဲလက်ပြန်မှာပဲဖြစ်သွားတယ်။ရဲကနေပြီးတော့ပဲဒါအမှုကိုဟိုဒီတော့ရတယ်အမှုကိုပြန်ပြီးတော့တရားရုံးဆွတ်တင်လို့ရတယ်ပြီးတော့နောက်ကျတော့ရေးရေးတိုင်းနဲ့အမှုကဆက်ဖြစ်နေတယ်ပေါ့သုံးမ80ကကြီးမှာကျွန်တော်ရေးရေးတိုင်းနဲ့အမှုဖြစ်တဲ့အတွက်ဘယ်လောက်ပဲအမှန်ရရဒီရေးရေးတိုင်းနဲ့အမှုရဲ့သဘောတရားအရကိုရေးဟာအဲ့ဒီလိုချင်းချက်မရှိ24နိုင်တည်ပြီးအချိန်မီဒီဖန်တီချုံအောင်တိုင်နေရှိနေတာဖြစ်တဲ့အတွက်ဒါကြီးကဆက်လာပြောတယ်ဒီလူနဲ့ဆက်ပြောဆိုခြင်းနဲ့ဆိုတာဟိုဘာမှပြောင်းလဲမှုမရှိဘူးလို့ပဲကျွန်တော်ထင်နောက်ကျတော့ဘယ်လောက်ပဲအမှန်ကန်ရနေပါလေဆိုတာအမကန်ရတဲ့သူကတော့မှပဲကျွန်တော်တို့အများကြီးအမြင့်ပွားကြီးရာသူရဲ့အမြင့်ပွားကြီးရာရှိတဲ့သက်တလုံးကြီးရှိတယ်။ဘယ်လောက်ပဲအဲ့ဒီဟာအမကန်ဘယ်လောက်ပဲရနေပါလေနောက်ဆုံးပေးဆုံးကဒီ Facebook account အတူရှိတယ်ကိုဘယ်သူကဘယ်သူခွဲကြမှာလဲအားလုံးက CNG ခွဲကြမှာလားအနောက်ဘက်ကတော့ဒီဆုံးကပြောလို့တရားသူကြီးကဒီ Facebook တောင်တောင်းမတုံးတယ်ကျွန်တော်တို့တရားခဲခဲ့တဲ့အဲဒီဟိုကျွန်တော်တို့မိငယ်ရဲ့တက်ခွင့်မှုဆိုရင် Facebook ကို login တုံးမှာလောက်အောင်နဲ့တုံးမှာလားလောက်အောင်နဲ့တုံးမှာလားတော့ကာကနနာကျွန်တော်ပြည့်ခွန်မလို့ဖြေနိုင်ရတာကျွန်တော်တို့ဒီကြရမှာနော်အဲ့လိုမျိုးဒီဒီ cyber နဲ့ပတ်သက်ပြီးတော့အသိဉာဏ်မရှိတဲ့အသိဉာဏ်ဘူးဒ အနေနဲ့ရေးရီကနေရှယ်ရီအမှုကို Facebook ကမတုံးတဲ့တရားသူကြီးအမိန့်ထားတဲ့ဒီလိုဆိုင်ပါဥပဒေတစ်ခုလို့ကတော့ဘယ်လောက်ကြီးတရားမှတ်သားမှုရှိနိုင်လဲဆိုတာကျွန်တော်စဉ်းစားရုံနဲ့သိနိုင်တယ်ဘောနော်အဲ့တော့ဒါနဲ့ရောဒီလောကအကျံွက်တယ်ဒီလိုဥပဒေတစ်ခုရဲ့မှာဆက်တဲ့ဥပဒေရဲ့မှာပုံမှန်ဆက်ဆောင်ကာကြီးကိုဆက်လက်ထားကြည့်တာမျိုးဟာလောကမဖြစ်တဲ့မြန်မာအတိတ်ဆက်မှုကိုဒီလိုမျိုးမဆုံးဘူးဟာဘောနော်ဥပဒေတစ်ခုရဲ့မှာထားတာမဖြစ်တဲ့တကယ်လို့ရှိကျင်နေရှိကျင်နေတဲ့ကျွန်တော်ဆိုင်ပါလောကိုအချိန်ပြေးပြီးတော့စနစ်တကျဆွဲရင်တော့အဲ့ဒီဟာကဒါအတင့်တော်တုံးလို့ရှိနေတယ်။ရရှိကျင်နေမှာတော့ကျွန်တော်တို့ဒီဆက်တကျတော့ဒီဆက်လာပြောရင်ဒီအတိတ်ဆက်မှုဟာဒီပုံမှန်900မှာလည်းရှိပြီးသားဖြစ်တဲ့ကြည့်ကြည့်ရမှာလေဆက်ကအခုပါပြီးသားဖြစ်တဲ့ကျွန်တော်ကအဲ့ဒီဟာကိုပဲပြန်ပြီးတော့အတုံးသေးတာမျိုးပို့ပြီးတော့သဘောကျတယ်ခင်ဗျဟုတ်
ကျွန်တော်ကုဆောင်းခါတစ်ခုမေးချင်ပါတယ်ဒီတကယ်တမ်းပြောရင်ဒီဆက်သွယ်ရေးပုံမှန်ကအရင်သမရဥသိန်းစိန်လွှတ်တော်ကာလတွေကသမရဥသိန်းအစိုးရကာလတွေကသူပြဋ္ဌာန်းထားတဲ့ဥပဒေပါဒါပေမဲ့အဲ့ကာလတုန်းကအသုံးသေးပြီးတော့အဲ့တုန်းကတော့905ခါရုပ်ကပိုသုံးတာများမယ်ထင်ပါတယ်အခုနောက်ပိုင်း NLD အစိုးရတက်လာတဲ့နောက်ပိုင်းမှာပိုပြီးတော့အသုံးများလာတာဘယ်လိုကြောင့်လို့ထင်ပါလဲ
ဒါအဲ့ဒီဟာကဘာလဲဆိုတော့ကျွန်တော်တို့ဒီဒီမရှိအစိုးရရဲ့မူဝါဒတစ်ခုရှိတာကဒီအမျိုးသားပြည်နယ်တင်းနေပေါ့ဒါပေမဲ့အဲ့ဒီဟာရဲ့တလွဲသုံးတာရဲ့ဘာလဲဆိုတော့အရင်ကျွန်တော်တို့ဒီအဲဒီဟိုတက်ခံရေးပါတီအစိုးရလက်ထက်တုန်းကဒီ NND ကိုထောက်ခံတဲ့သူတွေဟာဒီပုံမှန်နဲ့တရားစွဲဆိုင်နေရတာရှိတယ်ဗောနော်ဆိုတော့အဲ့တော့ NND အစိုးရတက်လာတဲ့အချိန်မှာ NND ကိုထောက်ခံတဲ့လူတွေဟာဒီအဆက်နဲ့ဆိုရဲဒီအဲသူပြန်ဒီဟို NND ပါတီအရင်ကတော့အရင်အစိုးရကိုထောက်ခံတဲ့ဒီတက်ခံရေးပါတီဘက်ကလူတွေကိုပြန်ပြီးတော့ဒီတရားစွဲရမျိုးတွေလုပ်လာအဲ့တော့ဆက်ပြောလို့အရင်ကတော့ငါတို့ဒီဟိုဘောဒီအတိုက်ခံဘဝတော့ငါငင်းတို့တရားစွဲခဲ့တယ်ငါတို့ပြန်စွဲမယ်ဆိုရဲအဆက်နဲ့ဆိုရဲဒီအဲဒီလို့အာဂါဒတရားတွေကမှအခြေခံပြီးတော့လောက်တာရေငါပြတ်တော့ဥပဒေကိုဟိုဒီလက်ရှိအစိုးရလက်စ်လက်ထက်မှာဒီလက်ရှိဖြစ်တော့အစ်စ်ပေါ့နော်ဒီ NND ကြီးဆောင်နေဖြစ်တော့အစ်စ်တဲ့လက်ထက်မှာအစောတလင်အញ្ញံဆုံးမပြင်းစင်နဲ့ပေါ့နော်ဟောတက်လာပြလို့ဒီဟိုမပြင်းစင်နဲ့ဒါကြီးကိုဒီစီဆက်ထားတာမျိုးကြီးနောက်ကျတော့ခုခုကိုပြန်ပြီးတော့ကာကွယ်လူတင်နဲ့စိတ်ကြီးနဲ့အဲ့ဒါပဲဒီဥပဒေကိုဟိုမပြင်းစင်နဲ့မတုံ့တက်နဲ့ဒီတိုင်းအကြိုက်ပြစ်ထားပြရတာပို့ပြီးတော့ဒီဥပဒေများလာစေလို့ကျွန်တော်တုံ့တက်တယ်နောက်ကျတော့အဲကျွန်တော်အမြဲတမ်းပြောပါရဲဒီဟိုကျွန်တော်တို့ဒီရန်ကုန်မြို့ဒေသကြီးကိုမြို့တော်ဦးကျွန်းမင်းတန်းကဒီပုံမှန်နဲ့ဒီအလဲကမီယာဒီဆွဲရတဲ့နောက်ပိုင်းမှာလူကြီးဟာဒီပုံမှန်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့ activate ဖြစ်လာတယ်ဖြစ်လာပြီးတော့ဒီပုံမှန်ဟာဒီ online ပုံမှန်ငါတို့မကြိုက်တာတခုပြောရင်တော့ဒီပုံမှန်တုံးလို့ရတယ်ဆိုပြီးတော့တိသွားတယ်တိသွားတော့အတိအကျမှုကိုလည်းဆက်ပြီးတော့ဒီပုံမှန်ထဲမှာအခြေတွင်းဘလို့အောင်အတိအကျမှုတက်မှတ်တယ်ဆိုတာမျိုးတိတိကျကျ definition မရှိတဲ့အတွက်သူပြောတာသူ့ကိုအတူတောင်းသူမကြိုက်တာတစ်ခုခုကိုဝေဖန်တာပဲဖြစ်ဖြစ်ဘယ်လိုလဲအကြံပြုတာဆိုရင်သူ့အနေနဲ့ဒါဟာတော့အတိဆက်တာပဲလို့ယူဆလိုက်တာနဲ့ဒီပုံမှောက်တုံးပြီးတော့အဲ့လူကိုထောင်ချလို့ရနိုင်တဲ့အခွင့်အရေးရှိသွားတယ်ပေါ့အဲ့တော့လူကြီးတယောက်နဲ့တယောက် online ပေါ်မှာအဲဒီရန်ကြည့်ကြအဆင်နာပြောအပြန်နဲ့ဝေဖန်ကြနဲ့နောက်ဆုံးပိတ်မနိုင်တော့တဲ့အခါမှာဒီပုံမှောက်ထုတ်တုံးတာမျိုးတွေနောက်ကျတော့ဟောဒီအများဆုံးကျွန်တော်တို့ reset တင်းကြ reset တင်းကနေပြီးတော့ delay တက်ရှိတာနောက်ကျတော့ဗာလဲဆိုတော့အခုအော်မောင်မအချင်းချင်းညီမချင်းချင်းတွေကဒီပုံမှောက်တုံးပြီးတော့ထောင်ထဲထည့်ရအစ်ကျုံလာပေါ့အခုပြင်ဒီလိုအမွေကိစ္စနဲ့ဆိုင်နေအမှုကြီးလာဆိုရင်အမွေကိစ္စနဲ့ရင်ဆိုင်နေတော့အဲ့လို Facebook ပေါ်တစ်ခုခုစာတက်ရေးနေရတယ်အဲ့ဒီတော့ထောင်ထဲအမွေကိစ္စနဲ့တော့ဘာမှမဖြစ်ဘူးဒါပေမဲ့အဲ့လိုမျိုးသွားပြင်လိုက်တဲ့အတွက်ထောင်ထဲရောက်တာမျိုးတွေလည်းအများကြီးရှိလာတယ်ဘာလို့ဆိုတော့အဓိကကတော့ကျောင်းထဲမှာလည်းဒီဟိုလွတ်တော်ကဒါကြီးကပြင်လိုက်နေဆိုရင်ဒီမှုရလည်းထပ်ပြီးတော့များလာတယ်အကြောင်းမရှိဘူးထင်ပါရဲ့
ဟုတ်ကဲ့ကိုဆောင်ခပြောတဲ့ပုံစံအရဆိုရင်လူတွေကရွက်ချက်မှာအခြားရွက်ချက်တွေနဲ့အသုံးချနေတဲ့ပုံစံမျိုးပေါ့နော်အဲ့တော့ကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်တချို့သရရှင်ချို့ကသူတို့ပါဝင်ဆွေးနွေးမေးမြန်းခြင်းလို့ဆိုပြီးတော့ဖုန်းနံပါတ်ပေးတာရှိပါတယ်အဲ့ထက်ကဦးစောအောင်တန်းကြားပါလားခင်ဗျာတူလေးဆွေးနွေးမေးမြန်းလို့ရပါတယ
်
ဟုတ်ကဲ့ဟုတ်ကဲ့တူလေးဆွေးနွေးမေးမြန်းလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်မိတ်ကျင်တာကဒီလိုပြဟိုဒိတ်မှုပြည်စီစားကအခုကပေးကြတဲ့အာဏာပြရတဲ့အခုတက်ကြည့်ဘာမှအကောင့်တွေဆိုတာမရှိဘူးဒီကြားမှာသူကဒီလိုမင်းမယ်ငါကဒီလိုမင်းမယ်ဘာဒီလိုဖြစ်သိမ်းမယ်ငါလောက်ပါဆိုတာဒါကြောင့်ရှုပ်သေးတာကအဲ့ဒါကြားပြီအခုကျွန်တော်အဲ့အပေါ်နဲ့အောက်ကျွန်တော်က contact ပိုင်း contact လုပ်တဲ့အခါမှာအပေါ်က high speed ရှေ့ထံမှလက်ခံရရှိကြရကခေါ်ပါခေါ်ပါအဲ့ဒီခေါ်ပါဆိုတဲ့အတိတ်ကျွန်တော်ဖွင့်လိုက်တာကြားတော့နံပါတ်1အဝတ်ချင်းနဲ့နေရကောင်းသလားနံပါတ်2နေရကောင်းသလားလို့အဲ့လိုအစ်စ်တဲ့ဟာအဲ့ဒါပဲတယ်ဒီတော့ဒီအစ်စ်တဲ့တစ်ခုကိုကျွန်တော်တောင်းရှိပို့ကအမေရိကန်တိုင်းကလူမျိုးစုကျောက်တော့ပြည်တွင်းတိုင်းကလူမျိုးစုကအားလုံးဒီနေ့တစ်ရက်မှာဒီအစာရှောင်မှုကဆူတောင်းရမယ်
ဆုံးဆုံးအတန်းပြောတာကျွန်တော်သေချာနားမလဲဘူးခင်ဗျဘာလို့အဓိကမေးချင်တာလဲဘာလို့အဓိကပြောချင်တာလဲ ဥဆောင်တန်ပြောတာကြားပါလားဟုတ်ကဲ့ဥဆောင်တန်ဥဆောင်တန်ဥတန်လိုင်းပြတ်တော့လို့ပါကျွန်တော်ဒီကတချို့သရရှင်ချို့ပေးထားတဲ့ပေးစာချို့ဖတ်ပြပါမယ်ဥအောင်တန်ဆိုပြီးတော့ကျွန်တော်ဒီ Facebook account ကနေပြီးတော့ရေးသားပေးပို့လာတာရှိပါတယ်သူကတော့သတင်းသမား account တွေအားလုံးအတွက်လုံးဝမရှိသင့်တဲ့ဥပဒေတရားပါတဲ့တိုင်းပြည်အတွက်အကျိုးပြုမဲ့ဘသူနဲ့ပတ်သက်တဲ့သတင်းကိုမဆိုချပြခွင့်ရတဲ့မှာလေတဲ့သတင်းဟာကဏ္ဍတိုင်းအတွက်အထင်းကွက်လဲဖြစ်တယ်လို့မျိုးပဲသူတရင်းမြစ်တစ်ခုလဲဖြစ်တယ်လို့မြင်ပါတယ်မိမိလိုရာကိုဆွဲယူပုံဖော်တဲ့ရည်သားမှုမျိုးတွေရှိပေမဲ့တိုင်းပြည်တိုးတက်ရေးကိုလိုလားသူတိုင်းဒါကိုလက်ယူရှိရမယ်ထင်ပါတယ်တဲ့ဒါဟာသူ့ရဲ့တောင်းယူမှုပိုင်းလို့ထင်ပါတယ်တဲ့66ဂါကြီးဟာမရှိသင့်ပါဘူးသတင်းရေးသူတွေအနေနဲ့လဲဘက်လိုက်မှုကင်းကင်းနဲ့မှန်မှန်ကန်ကန်ရှိဖို့တောင်းယူမှုရှိဖို့လိုပါတယ်တဲ့နောက်သူတော်ရှင်တူကတော့ sophie ချစ်ပါသူရေးထားတာတော့ဆက်သွယ်ဥပဒေကတော့ရှိသင့်ပါတယ်ဒါပေမဲ့66ဂါကြီးကတော့နည်းနည်းပြင်းထန်လုံးပါတယ်ဗျာတဲ့တငယ်ချင်းတွေကတော့မှပြောနေကြတယ်တဲ့ Facebook ကသတင်းတွေကိုတော့မှမ share ရဲဘူး like လည်းမပြရဲဘူး66ဂါကြီးနဲ့ညီမကြောက်လို့တဲ့အခုအစိုးရလက်ထက်မှာ66ဂါကြီးနဲ့ညီတဲ့သူတွေပုံများနေပါတယ်ဆက်သွယ်ဥပဒေဆိုတာကလည်းရှိသင့်တာကြောင့်66ဂါကြီးကိုမဖြတ်သိရင်တော့မှပြင်ဆင်သင့်ပါတယ်ဆိုတော့ရေးပါတယ်ဒါကတော့ကို sophie ချစ်ရဲ့အမြင်တွေဖြစ်ပါတယ်ကျွန်တော်ဒါသူမင်းမျက်နှာမပါတဲ့ခါကျတော့ကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုပဲလှည့်ပေးပြီးတော့ဒီကိစ္စရည်နဲ့ပတ်သက်လို့မေးချင်ပါတယ်ခင်ဗျာ။ဘာဒီရှင်းနေကိုရဲနဲ့ပတ်သက်ပါတယ်တကယ်တမ်းဦးစောဦးသိန်းထိုင်ဦးသိန်းတန်းဦးကလည်းဒီရှင်းနေကိုရဲမှာရေးပါတဲ့ခေါင်းဆောင်လူဖြစ်တော့ဒီမြန်မာနိုင်ငံရှင်းနေများကိုရဲကပြောမယ်ဆိုရင်အခုလက်ရှိအုပ်ချုပ်နေတဲ့ NLD အစိုးရ NLD ပါတီနဲ့တော်လေးနီးနီးကပ်ကပ်ရင်တခြားလုံးလုပ်ခဲ့ပါတယ်။အခုလို့ဒီဥပဒေပြင်ဆင်ရေးကိစ္စတွေမှာNLD ပါတီကအဲ့လောက်ထိဖြစ်မလာတာ NLD ရှင်းနေကွန်ရက်က NLD ပါတီဘက်ကူပဲဖြစ်ဖြစ်လွတ်တော်ဘက်ကူပဲဖြစ်ဖြစ်ပြောရေးဆိုခွင့်မရဘူးလားအခြေအနေဘယ်လိုရှိပါလဲခင်ဗျာဆက်ဆံရေ
းကျွန်တော်တို့ကဥပမာအချင်းကျွန်တော်တို့ကဆရာဦးအောင်တဲ့ဆိုရင်ရှင်းနေကွန်ရက်ဦးစီးကော်မတီဘက်မှာတောင်းလျှောက်ပါခဲ့တာပေါ့နော်ဆရာဦးအောင်တဲ့ဆရာဦးအောင်တဲ့ကဂျိုးသားလွတ်တော်တွေပါနေတာအဂျိုးသားလွတ်တော်ပါတယ်ဦးရညာကော်မတီကပါတယ်ကျွန်တော်တို့ကဆရာဦးကြည်ဝင်းတို့လည်းပါနေတာအဲ့တော့ကျွန်တော်တို့ပြောနိုင်တဲ့အတိုင်းတည်းကျွန်တော်တို့ပြောတယ်ဂျိုးသားဒီလိုမျိုးဖွဲ့ချက်ကိုကျွန်တော်တို့ကကိုအစိုးရဒီလိုဆိုရတယ်ယုံကြည်တယ်ပြောတင်ပြောလိုက်တာကြီးကျွန်တော်တို့ပြောတယ်ဒီအားနဲ့ပတ်သက်လို့ဒီဥရိနဲ့ပတ်သက်လို့ဒါပေမဲ့အုတ်တုံသူတို့နဲ့ကျွန်တော်နဲ့တူချင်မှတူမှာပေါ့ဗျာကျွန်တော်တို့ဘက်ကတော့ဒီဥရိကိုမကြည့်တင်ဘူးဒါတူသူတစ်ဖြင့်ဟိုတာဝန်ခံပြောရတယ်ကျွန်တော်တူချင်းအရာကျွန်တော်တို့ကဒါတကယ် dragon ရလောမကြည့်တင်ဘူးဟိုနိုင်ငံကောက်တောင်တွေကတူယူချက်တယ်မတရားမကံပြောတယ်ဒါတီးကြဥရိကိုရှိပါတယ်ပြည်မှုခံဥရိကိုအတူတူဒီလိုကျွန်တော်တို့ဒီအပြင်းပြမှု defamation လို့ပြောတာနိုင်ငံတကာမှာတော့ civil offense ဖြစ်တယ်။ပြည်မှာအကြောင်းအရာပဲယူတဲ့အနေအထားမျိုးဖြစ်တဲ့အနေအထားမျိုးမှာဒါကြီးကိုသဘောကျပြီးတော့ကိုယ့်ဘက်ကတုံးရလို့တုံးတာမျိုးလို့လည်းပဲကျွန်တော်တို့ကကိုယ်အစိုးရကတုံးနေတယ်ကျွန်တော်သဘောမတူပါဘူး။ကျွန်တော်တို့ဘက်ကတော့ဒီဒီလူတော်နဲ့ဒီမျိုးသားတော်ကိုချင်းကပ်ပြီးတော့ဥရိယံကော်ပိုရေးရှင်ကိုကျွန်တော်တင်ပြချက်တွေရှိပါတယ်ကျွန်တော်တို့ဘက်ကဒါကျွန်တော်တို့အနေအထားပါ
ဟုတ်ကဲ့ခင်ဗျာအခု NLD အစိုးရရဲ့သဘောထားကတော့ဘယ်လောက်ထိတိကျမိလဲဒီဥပဒေနဲ့ပတ်သက်လို့
အခုတရားဝင်ပြောတာတော့ဒီအမျိုးသားညီဖွဲ့ချုပ်နဲ့ပြောတာတော့မရှိဘူးဗျာဒါနဲ့ပတ်သက်တဲ့ပြည်ညာချက်တို့ရရင်ကျွန်တော်တို့ညီရတော့ဆိုရင်ဒီအခုဒီဥချွေမန်တို့ကော်မတီပေါ့နော်အထူးပြုဆရာများကော်မတီအဲ့ဒီရဲ့ဘက်ကလည်းပဲတရားကိုပြင်းနေတယ်နောက်တစ်ခါဒီကျွန်တော်တို့ဥရိကျန်ကော်မတီနဲ့ပြည့်စုံကြတဲ့အခါမှာတော့စိတ်နေကိုရကပါတဲ့ပုဂ္ဂိုလ်ဒီကိုယ်တိုင်ကဒီကားတစ်ခုတစ်ခုလုံးကိုတို့မပြည့်မြင်ဘူးအဲ့လိုအပြင်ဆက်စော်ကားတဲ့ကိစ္စတွေရှိတယ်ဒါမျိုးတွေရှိရမယ်ဒါမှမဟုတ်ကျွန်တော်ထင်နေပြအခုဟာကဒီလိုကိစ္စတွေသိပြင်းထန်လာတဲ့အပေါ်မှာဒါကြောင့်အစိုးရဘက်ကနော်တွတ်တော်ဘက်ကဒါကောင်းတဲ့တုံ့ပြန်မှုကြီးပြည်ရင်မို့စူးစမ်းလာတာဒါမှမဟုတ်ကဆရာမောင်ဆောင်ကပြောတယ်ကအန်ဒီယိုဖိတ်ဖို့သူဖြစ်နေအပေါ်မှာရှိစဲမှာငကိုတော့ငါကျွန်တော်တို့ဝင်းကြီးဌာနရဲ့ခွင့်ပြုချက်ရရတော့ပါတော့ပါတဲ့ဈာကတော့မှတရားစွဲနေကြတာဝင်းကြီးဌာနရဲ့ခွင့်ပြုချက်နဲ့မပေးဘူးဆိုလို့ရှိရင်တော့ဒါဘုံဘောတော့လာကြတော့မှာခုနလေးကကျွန်တော်တို့ဒါဟုတ်လက်နဲ့တရားနဲ့သုံးတော့မတည့်လို့ရှိရင်သုံးကြတော့မှာအာနာပိုင်ကလည်းသုံးမယ်နော်အာနာပိုင်ကလည်းသုံးမယ်အာနာမပိုင်တဲ့တရားလည်းသုံးမယ်ဒီကားထဲမှာကျန်တဲ့ပြုမှုဆရာဥပဒေရှိပါရဲ့တဲ့ဒါကြီးကိုသုံးနိုင်လို့ရှိတယ်နော်ပို့ပြီးတော့သိုးလာမယ်ကျွန်တော်ဒီစားတယ်သိုးရတယ်ဟိုအဆုံးရဘက်ကတော့ဒါအများသူငါဘက်ကအတန်နေထွက်နေတယ်ပြင်ဆင်နေတယ်လို့ပြောတဲ့အပေါ်မှာဖြတ်သိမ်းနေလို့ပြောတဲ့အပေါ်မှာသူတို့ကတစုံတရာလည်းရောလာတယ်လို့ပြောတော့မြင်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာဦးသိန်းထန်းဦးလေးလိုက်ပေါ်မှာတစ်ခါနေပြီးပါကျွန်တော်မတ်ဝေဖြိုးမြစ်ကိုမေးချင်ပါတယ်မတ်ဝေဖြိုးမြစ်တို့ဒီပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်ပြီးပူပေါင်းဖွဲ့ကနေပြီးတော့ချင်းကပ်ဆောင်ရွက်နေတာရှိပါတယ်အခုမူချမ်းထွက်လာပါပြီသူတို့ကပြောရတော့ဒီမူချမ်းကလူလူကိုချပြမယ်လူလူရှိရာအတန်ကိုနားထောင်မယ်ဒီပုံမှန်ပြန်ပြီးတော့ပြင်ဆင်လို့ရပါတယ်ပြောပါတယ်အဲ့တော့မတ်ဝေဖြိုးမြစ်တို့တင်ပြခဲ့တဲ့အချက်လက်တွေတော့မူချမ်းထဲမှာမပါဘူးလို့ကျွန်တော်သိထားပါတယ်ဒါပေမဲ့အဲ့တော့တကယ်လည်းမဟုတ်ဖြူမင်းတို့ဒီအဖွဲ့တွေလူလားနေတဲ့အချက်နဲ့အချက်တွေကိုလာမဲ့ဥပဒေချမ်းပြင်ဆင်ရေးကိစ္စတွေမှာဘလောက်ထိထဲထဲဝင်ဝင်လုံနိုင်မဲ့အလားအလာကောင်းနေရှိမဲ့မျှော်လင့်ချက်ရှိနိုင်သေးလဲ
ဟုတ်ကဲ့ပါရှင့်ကျမတို့လေခုနကတော့ဒီလွတ်တော်နဲ့ပေါ့နော်ကျမတို့22ရက်နေ့ကဒီမြို့သားလွတ်တော်ကဥပဒေကြမ်းကော်မတီနဲ့ကျမတို့ဥပဒေတွေကိုတွတ်ဆုံရတာလေးရှိပါတယ်ဆိုတော့အဲ့ဒီမှာတော့တို့ကပေါ့နော်ဒီခုနကဒီဥပဒေကြမ်းကိုပေါ့နော်ဒီလွတ်တော်မှာတင်ပြလာတဲ့အချိန်မှာဆိုလို့ရှိရင်လေဟိုကျမတို့အဖွဲ့အပါအဝင်ပေါ့နော်အခြားအဖွဲ့တွေနဲ့တို့တွတ်ဆုံဆွေးနွေးသွားပါမယ်လို့ကျမတို့ပြောဟိုတို့ဘက်ကလည်းကြည်ပေးခဲ့တာမျိုးရှိပါတယ်ကျမတို့ဘက်ကလည်းအဲ့ဒါကိုအဓိကတောင်းဆိုပါတယ်ခုနကဒီကျမတို့အဖွဲ့အစည်းမှမဟုတ်ပါဘူးဒီအခြားအဖွဲ့အစည်းတွေအများကြီးရှိပါတယ်သူတို့ဥပဒေပညာရှင်နဲ့ဥပဒေဆိုင်ရာအဖွဲ့အစည်းတွေလည်းရှိပါတယ်ဒါတွေကအကုန်လုံးကနေပြီးတော့ဒီသူတို့ဒီစက်တွေဥပဒေမှာတုံးတဲ့ပေါင်းစုံကနေပြီးတော့တုံးတက်နေတဲ့ဟာတွေရှိပါတယ်ဒါတွေကိုခုနကဒီလွတ်တော်အနေနဲ့ပေါ့နော်တို့ဒီဥပဒေကြမ်းကိုဆွေးနွေးတဲ့နေရာမှာဒီကြီးရဲ့တုံးတက်ချက်တွေကိုထည့်သွင်းစဉ်းစားဖို့ပေါ့နော်လူလူရဲ့အတန်တွေကိုနားထောင်ဖို့ဒီရက်ဆက်ဖွဲ့စည်းတွေရဲ့အကြံပြုတင်ကြတဲ့တွေကိုနားထောင်ဖို့ဆိုတာအင်တန်မှာကိုအရေးကြီးပါတယ်ဒါကလည်းခုနဒီပြည်စုံလုံလောက်တဲ့ပေါ့နော်ခုနကတော့လူလူညှိနှိုင်းဆွေးနွေးဖို့ဒီ public consultation တွေလုပ်ဖို့လိုအပ်ပါတယ်ဆိုတော့ကျမတို့အဲ့ဒါလည်းကျမတို့အဓိကတောင်းဆိုတဲ့တစ်ချက်ပါဆိုတဲ့အခါကျတော့ကျမတို့အနေနဲ့ပေါ့နော်အခုချိန်ကြီးတော့ပေါ့နော်ဒီဟိုကျန်တရတဲ့တောက်ကြမြတင်နေဒီစနေနေ့ကအစိုးရကိစ္စတွေထဲမှာပါလာတယ်အခုမှာတော့မနေ့ကျတော့ဒီခုနမျိုးသားလွတ်တော်ဒီဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးစောမင်းကိုယ်တိုင်ကပြောလာတယ်ခုနဒီတစ်ပတ်တင်းထဲမှာပေါ့နော်ခုနတွေ့ဆုံဆွေးနွေးမှုဒီခုနကဒီလုပ်သွားမယ်ပေါ့နော်ဒီ public consultation တွေလုပ်မယ်လို့ပြောတယ်ဒါနဲ့အခုချိန်ကြီးတော့ကျမတို့ဘက်ကတော့ခုနဟိုတွေ့ဆုံမှုဆိုပြီးဒါမှမဟုတ်ဒီအကြံပြုတင်ပြဖို့ဆိုပြီးတော့ကမ်းလမ်းလာတာမျိုးတော့မရှိပါဘူးဒါပေမဲ့အဲ့ဒါကိုလည်းကျမတို့အနေနဲ့တော့စောင့်မှာမဟုတ်ပါဘူးကျမတို့ဘက်ကနေလည်းဒီတစ်ပတ်တင်းမှာပဲကျမတို့ရဲ့ဒီအပေါ်မှာတုံ့တက်ချက်ရောပေါ့နော်ကျမတို့အနေနဲ့ပြင်ဆင်စီတဲ့အချက်တွေရောအကြံပြုတင်ပြသွားမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကုဆောင်ခါကိုနောက်ဆုံးနဲ့မေးချင်ပါတယ်တမနေ့လည်းပဲချိန်ရပါတယ်ကုဆောင်ခါဒီဥပဒေကြမ်းအခုထွက်လာတဲ့အခါမှာသတိထားမိတာက66ဂါကြီးနဲ့ပတ်သက်လို့ပထမတစ်ချက်အာမခံယူလို့ရမယ်ဒုတိယချက်တိုင်တန်းတဲ့အခါမှာအရင်လိုဘေးကနေတိုင်တာမဟုတ်ပဲနဲ့ကိုယ်တိုင်တန်ရမယ်ဒါမှမဟုတ်ကိုယ်စလေကနေတစ်ဆင့်တန်ရမယ်ဆိုတဲ့အချက်ဒီနှစ်ချက်ပါလာတယ်ဒါကိုထူးခြားချက်ဒါတိုးတက်လာချက်လို့မြင်ပါလား
ဟုတ်ကဲ့ဟိုအဲ့ဒီဟာနှစ်ခုကိုဟိုဒီမျိုးဟိုအပြစ်ကြခံလိုက်တာပေါ့အဲ့ဒီဟာကိုလည်းကျွန်တော်တို့ကကြိုးကြတယ်ဒါနဲ့ဆက်ကြည့်အဲ့ဒီဟာကြီးဘယ်လောက်ပဲကောင်းနေနေဆက်လာကြတယ်အခါအားနေတဲ့တွေကအဲ့ဒီဆက်လာအားတာတဲ့တွေကပြန်လွှမ်းမိုးနေတဲ့အတွက်ဒီဥပဒေကဆက်လာပြီးဒုံရင်းဒုံရင်းနိုင်ဖြစ်နေလို့ပဲကျွန်တော်တို့ဒီလိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဆောင်ခါရဲ့တူးချင်းမြင်ကဒီဥပဒေပြင်ဆင်နိုင်ဖို့အတွက်လွှတ်တော်ကိုဖြောင်းပြနိုင်မယ်လို့ထင်ပါလား CSU ရဲ့အနေနဲ
့ဟုတ်ကဲ့ဟိုကကျွန်တော်တို့မှလည်းအခုလက်ရှိအခြေအနေမှာဆိုတော့ကျွန်တော်တို့ဝင်ပြီးတော့ဒီဟိုဟာအပေါင်းစုလေ့လာတဲ့ဟိုဟာလမ်းကြောင်းတစ်ခုဒီအခုလက်ရှိရတယ်ဒါဆိုလက်ရှိဟာဥပဒေကြမ်းနေနေလဲထွက်လာပြီးလွှတ်တော်မှလည်းရှင်းပြဖို့ရရှိနေပြီဖြစ်တဲ့အတွက်ကျွန်တော်ကလွှတ်တော်ကိုကျွန်တော်တို့ကဝင်ပြီးတော့ရနေတဲ့ပြီးတော့အပေါ်ပေးမလုံးနိုင်ဘူးဒါမှမဟုတ်ဒီဟာကိုကျွန်တော်တို့ဟိုအဲ့ဒါကကျွန်တော်တို့ဒီနေ့ချက်တွေဖြစ်တော်ကမတောင်းဆိုနိုင်တဲ့ဒီဥတွေကအတူဖြစ်ဖို့ကကျွန်တော်တို့အဲ့တော့ဖြစ်တော်ကဒါလည်းကျွန်တော်တို့ရဲ့နောက်ဆုံးခွင့်ရေးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရဲ့လီလိုက်အစီအစဉ်ချိန်လေးဆစ်တော်လို့ပါပေါင်းဆင်းတွေးပြီးတဲ့ရှင်းနေကြီးဦးသိန်းသက်ဦးနောက်ကဗျာဆရာကိုဆောင်းခါမဝီဖြိုးမြင့်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရဲ့လီလိုက်အစီအစဉ်ဒီမှာရနာခွင့်ပြီးပါခင်ဗျာ